မင်္ဂလာပါရှင်အခု VOA ပရိသတ်တွေကိုမိတ်ဆက်ပေးမှာကတော့ American ပြည်ထောင်စုနယူးယောက်မြို့က Queens Hospital Center ကမေဆေးအထူးကုဆရာဝန်ကြီးဒေါက်တာဒေါနီနီခင်ပဲဖြစ်ပါတယ်အခုသူကိုယ်တိုင်ကလည်းဒီ COVID-19 ရောဂါရှိနေတဲ့လူနာတွေကိုကုသပေးနေတဲ့အတွေ့အကြုံတွေကိုကျမတို့မေးမြန်းမှာဖြစ်ပါတယ်ရှင်အဓိကတော့ဒေါက်တာဒေါနီနီခင်အနေနဲ့ပေါ့နော်ဒီဆေးရုံမှာ COVID-19 လူနာတွေကိုဘယ်အပိုင်းမှာအဓိကကုသပေးနေရလဲရှင
်ကျမတို့ကမေဆေးဆရာဝန်ဆိုတော့လေလူနာတွေရောက်လာပြီးတဲ့အခါကျလို့ရှိရင် ER မှာ ER ဆိုတာ emergency department ပေါ့နော် ER မှာလူနာတွေကအရန်အခြေအနေဆိုးနေပြီးသူတို့အသက်မရှူနိုင်တော့ဘူးဆိုရင်အမတို့ခေါ်တယ်ခေါ်တဲ့အခါကျတော့သွားပြီးတော့သူတို့ချက်ထည့်ပေးရတာပေါ့နော်တချို့လူနာတွေကျတော့လေဟိုရင်းမော ward ထဲကိုရောက်သွားပြီးတချို့ကျတော့လေ ICU ထဲကိုရောက်သွားပြီးဒါပေမဲ့ပေါ့နော်သူတို့အသက်မရှူနိုင်တဲ့အချိန်ကျတော့အမတို့ကရှီရန်ကနေပြီးတော့ဒီလူနာတွေကိုအသက်ရှူတဲ့ပိုက်ထည့်ပေးတဲ့အဆင့်ပေါ့နော်ဆိုတော့အရင်ဆုံးရောက်လာတဲ့လူနာတွေကိုတော့မတွေ့တော့ဘူးပေါ့တကယ်ကိုအသေးအတန်ဖြစ်နေတဲ့လူနာတွေပဲတွေ့တာများပါတယ
်အရေးပေါ်လူနာတွေကိုသွားပြီးတော့ပေါ့နော်ဟိုကိုယ့်ရဲ့တက်ကြွတဲ့အပိုင်းကနေပြီးတော့ကုသတဲ့အခါမှာရောဘယ်လောက်အန္တရာယ်များလဲရှင
်တကယ်တမ်းပြောမယ်ဆိုလို့ရှိရင်လေအနစ်စီးစရာကအများဆုံးဟိုပေါ့လူနာနဲ့အနီးစပ်ဆုံးလေအသက်အန္တရာယ်အများဆုံးဆိုရင်ရတဲ့အခြေအနေမျိုးပေါ့နော်ဘာဖြစ်လို့လဲဆိုတော့ကျွတ်သွင်းနေဆိုလို့ရှိရင်လူနာရဲ့မျက်နှာနဲ့ကိုယ့်ရဲ့မျက်နှာနဲ့ကချောင်းလမလောက်ကိုတော်မှာတခါလေကျရင်အလွန်တရာကတ်သွားပြီလေအဲ့ဒါမျိုးကြတော့သူတို့ယောဂဗိုင်းရပ်လောက်ကအများများတယ်ဆိုတော့ကိုကဘလောက်ပဲ protective safety measure တွေတတ်ထားရပဲပျော့ပေါ့နော်ဟိုကို့အတွက်ဟိုရင်းမော်ဟိုယောဂကုသမှုကအရန်ကိုအနိုင်များတဲ့အဆင့်ဆုံးမှာ
ဒီရောက်လာတဲ့လူနာတွေနဲ့ဒီတိတ်ဆုံးမှုနှုံးနဲ့ဒီဆောင်းဝင်းတွေဒီရုံးကန်နေရတဲ့အခြေအနေကအခုဟာဘလောက်ထိဆိုးနေလဲရှင
်အမပြောနိုင်တာကလေဟိုပေါ့တခါမှအဲ့လိုမျိုးမမြင်ဘူးနောက်ပြီးတော့လဲအဲ့လိုမျိုးလဲဖြစ်နေမယ်လို့လဲမထင်တော့ဘူးဟိုဝူဟာမှာဖြစ်တယ်တွေ့တယ်သူတို့ဘယ်လိုလုပ်တယ်လဲဆိုတာသိတယ်ဒါပေမဲ့တော့ဒီဘက်မရောက်လာသေးတာလနဲ့ချီပြီးတော့ကြာတယ်ဒါပေမဲ့လေအဲ့လိုဖြစ်နေမယ်လို့ကိုမထင်တော့ဆိုတော့ we are not prepared that thing is we are not prepared ဒါပေမဲ့ပေါ့နော်အခုဖြစ်တဲ့လောက်ခါအခုအရေးကြီးတာကဘာဖြစ်လဲဆိုတော့ရောက်လာတဲ့များလူနာတွေမှာနည်းနည်းပါးပါးဖြစ်တဲ့လူနာတွေသူတို့အသက်ရှူနိုင်ပြီဆိုလို့ရှင်တော့အိမ်ပြန်ပြီးတော့ပို့လိုက်တာများတယ်ဆေးရုံပေါ်မှာထားရတယ်ဆိုတာကလေဒီလူနာတွေကသူကဒီမနေ့ရောက်လာတယ် right ညနေကြလို့ရှိရင်သူတို့အသက်မရှင်နိုင်တော့ဘူးဆိုတော့ဒီလိုလူနာမျိုးတွေဖြစ်တယ်အစိတ်မချရတဲ့အခါကျတော့မပြန်ခိုင်းတာတွေရှိတာပေါ့နော်။ Now မအတခုပြောချင်တာကလေမိသေးဆရာဝန်အနေနဲ့ဆိုလို့ရှိရင်ကိုယ်ဝန်ဆောင်တွေကိုမတို့ကလုပ်ပေးရတာရှိတယ်လေ။လွန်ခဲ့တဲ့အဖက်ကပေါ့နော်။ Columbia University ကဆေးရုံမှာလူနာ2ယောက်3ယောက်လောက်ဆုံးသွားပြီဆိုတဲ့အခါကျတော့ဘာဖြစ်လဲဆိုတော့ဒီကိုယ်ဝန်ဆောင်တွေကလာတဲ့အခါကျလို့ရှိရင်မတို့ကဟုတ်ခါယောကနေပြီးတော့ဆေးထိုးပြီးတော့ဒီခွဲစိတ်တဲ့အဲလုပ်ငန်းတွေကိုလုပ်လို့ရအောင်လို့လုပ်တယ်ဒီလူနာကခွဲနေရင်းနဲ့သွေးကအရန်ထွက်တာသွေးထွက်ပြီးတော့ဆုံးသွားကြတာဆိုတော့ပထမတော့မသိကြဘူးပေါ့နော်ဘာမှမသိဟောဘာဖြစ်လို့လဲဆိုတော့တကယ်တမ်းပြန်စစ်လဲစစ်ကြည့်လိုက်တဲ့အခါကျမှဒီဆုံးသွားတဲ့လူနာတွေကကိုဗစ် positive တွေဒါမဲ့သူတို့က symptom မရှိဘူးဆိုတော့အခုနောက်ပိုင်းဆိုလို့ရှိရင်ဟိုကိုဝန်ဆောင်လာတယ်ဟို test လုပ်ဖို့အချိန်ကသူကစောင့်ရတာ哦အနည်းဆုံး3ရက်ကနေ4ရက်အထိစောင့်ရတာဆိုတော့ DR တွေကို test လုပ်တယ်စောင့်နေတဲ့အချိန်မှာမစောင့်နိုင်တော့ဘူးခွဲစိတ်ရမယ်ဆိုလို့ရှိရင်ပေါ့နော်တက်နိုင်သလားဟိုဘောဟိုရင်းမိသေးဆရာဝန်အနေနဲ့ပဲဖြစ်ဖြစ်ဒီတာဖမီယာဆရာဝန်အနေနဲ့ပဲဖြစ်ဖြစ်ပေါ့နော်သွေးအရန်ထွက်ဖို့ဟာကဖြစ်ဖို့အကြောင်းရှိတယ်ဘာဖြစ်လို့လဲဆိုတော့ဒီ virus ကနေပြီးတော့သူကဒီခန္ဓာကိုယ်မှာရှိတဲ့ liver ကိုသွားပြီးတော့ဖျက်ဆီးလိုက်ပြီးဒါမဲ့ patient က symptom မပြသေးဘူးဘာဖြစ်လဲဆိုအများသောအားဖြင့်ကိုယ်ဝန်ဆောင်တွေကငယ်တဲ့လူနာတွေများတယ်လीဆိုတော့သူတို့ဒီခန္ဓာငြိရှိသေးတယ်သူကပြီးွားလို့ရှိရင်ဒီယောဂါပိုးကသွေးခဲရာတွေကိုသွားပြီးတော့တိုက်လိုက်ပြီးဆိုလို့ရှိရင်မားတော့မတိလိုက်ပဲနဲ့ခွဲလိုက်တဲ့အခါကျတော့ဟိုကိုယ်ဝန်ဆောင်လူနာတွေမှာအများကြီးအန္တရာယ်ရှိတယ်ဆိုတော့ဆိုလိုချင်တာကကြောက်စရာတော့မလိုဘူးခွဲဖို့ရမယ်ဆိုရင်ခွဲရမယ်နောက်ဆုံးဟိုရင်းပေါ့နော်သူရမ်းသွန်နေတဲ့အချိန်ကြတော့မှလိုက်ပြီးရှာနေဖို့အချိန်ရှိဘူးလေဒါကြောင့်မလို့ဥမာဗမာပြည်မှာတော့မှကိုယ်ဝန်ဆောင်တွေလာလို့ရှင်တိတိထားပေးပါလို့
နယူးယောက်မြို့ကမေဆေးထုခုဆရာဝန်ဒေါက်တာဒေါနီနီခင်ပြောသွားတာပါရှင်